ဂရိနိုင်ငံအေသင်မြို့နာကပီရရက်စ်စိတ်ကန်းကိုရွှေ့ပြောင်းဒုက္ခသည်တထောင်ကျော်အင်္ဂါနေ့ဒီကနေ့မှရောက်ရှိလာကြပါရင်ဒုက္ခသည်အများပြားကအစီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတို့ကဖြစ်ပြီးတော့အခုစိတ်ကန်းကိုတော့ဂရိကျွန်းတွေဖြစ်တဲ့ချီနဲ့လေဘိုတို့ကလာကြတာဖြစ်ပါရဲ့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ရဲ့အပြောအရဆိုရင်ဒီဇင်ဘာလအတွင်းမှာဂရိနိုင်ငံကိုရောက်ရှိတဲ့ဒုက္ခသည်အရေအတွက်ကအရင်ကထက်နှေးသွားတာပါ။အရင်ကရောက်ရှိတဲ့ဒုက္ခသည်အရေအတွက်ကတသိန်းခွဲကျော်ပြီးတော့အခုလမှာတော့9000ကျော်ပဲရှိပါသေးတယ်။ဒီနေ့အစောပိုင်းကစပြီးဂရိနိုင်ငံကိုရောက်ရှိတဲ့ဒုက္ခသည်စုစုပေါင်း8000ခွဲလောက်ရှိပါပြီ။အီတလီနိုင်ငံမှာတော့ဆီစလီရေလက်ကြားကိုရောဘတ်လေလေးတွေနဲ့ကုဖြတ်လာတဲ့ရွှေပြောင်းဒုက္ခသည်တွေရေပြင်မှာအခက်အခဲကြုံကြရလို့အီတလီကမ်းခြေဆောင်တပ်ကကယ်ယူခဲ့ရပါတယ်။Christmas သတင်းပတ်အတွင်းမှာကယ်ယူမှုပေါင်း28ခုပြုလုပ်ခဲ့ရပြီးတော့ဒုက္ခသည်ပေါင်း3000ကိုကယ်တင်နိုင်ခဲ့ပါတယ်။ဒီဇင်ဘာလ28ရက်နေ့ကတော့ဒုက္ခသည်1000နီးပါးကိုလေပြားကမ်းရိုးတန်းကနေနော်ဝင်းစစ်မော့ကကယ်တင်လာခဲ့ပါတယ်။သူတို့ကလည်း Christmas ရက်ပိုင်းအတွင်းမှာ4000ခွဲပြီးတော့ကယ်တင်လာခဲ့တာဖြစ်တယ်လို့ကုညီကယ်ဆယ်ရေးလုပ်သားကပြောပါတယ်ရှင်။